ထိုင်းနိုင်ငံကန့်ချနာပူရီခရိုင်ကဆလုပ်ရေးလုပ်ငန်းခွင်ကိုနှဲ့မြခံလူဝင်မှုကြီးကြပ်ရေးအဖွဲ့ကဝင်ရောက်စီးနင်းခရယာမှာမြန်မာအလုပ်သမား90နီးပါးဖမ်းဆီးခံရပါတယ်။တရားမဝင်မြန်မာအလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့အလုပ်ရှင်ကပါအရေးယူမယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံကန့်ချနာပူရီခရိုင်တွေကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုကိုဖေဖော်ဝါရီလ4ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတရားမဝင်မြန်မာ90လောက်အဖမ်းဆီးခံရတယ်ဆိုပြီးအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။လေးရက်နေတော့ကထိုင်းနိုင်ငံကန့်ချနာပူရီခရိုင်မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုကိုထိုင်းလောက်ကနေရှောင်းခွင်ဝင်ရောက်ဖမ်းဆီးတဲ့အခါမှာတရားမဝင်မြန်မာလူသား90နီးပါးဖမ်းမိပါတယ်ဗျ။သူတို့90နီးပါးကထိုင်းနိုင်ငံဘက်မှာရှိတဲ့ရှိထိုက်တဲ့စားရစားတဲ့အထောက်အထားတွေလုံးဝမရှိပဲနဲ့အလုလုကိုင်နေတာရဲ့ထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တာရဲ့အဲ့ဒီအမှုနှမှုနဲ့ဒေသဆိုင်ရာထိုင်းလက်ဝကတွေကြောဖမ်းဆီးခဲ့တာဖြစ်ပါတယ
်။အခုဆိုရင်အလုသမားလက်မှတ်လုပ်ဖို့စည်ရင်းတင်ရတာအလုလုခွင့်လက်မှတ်လုပ်ဖို့အတွက်သွေးစစ်တာငွေကြေးသွင်းရမယ့်ရက်တွေလည်းကုန်ဆုံးသွားပြီဖြစ်တာကြောင့်ငွေကြေးမတက်နိုင်တဲ့အလုသမားတွေဟာအလုလုခွင့်လက်မှတ်မလုပ်ဘဲနေကြတာကြောင့်အခုလိုမျိုးရှောင်းတခင်စစ်ဆေးချိန်မှာအဖမ်းခံရတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်။
သမတ်ရကကျွန်တော်ပြီးခဲ့တဲ့ဇန်နဝါရီ15မှာနောက်ဆုံးသမတ်တယ်ပြီးရင်အလုရှင်ကိုခေါ်ပြီးတော့လိုအပ်တဲ့ကျွန်တော်ဒီဟိုဘောကျမကြီးကိစ္စစစ်ဆေးတာကြီးတွေးဆက်တာပေါ့နော်ကျမကြီးစစ်ဆေးတာကြီးဝတ်ပါမေးလောက်တာကြီးတစ်ဆက်တည်းလောပါမယ်လို့တိုင်ဆိုရညွှန်ကြားပြီးသားဖြစ်ပါတယ်ဒီခါမှာလုပ်ငန်းရှင်အဆင်ပြေကိုနားမလည်တာတကြောင်တတ်မှတ်ထားတဲ့ငွေကြေးကုန်ပြစီကိုမတက်နိုင်တာကြောင့်တော့လုပ်ငန်းရှင်တွေကိုဆက်လက်လှုပ်ဆောင်ဖို့အတွက်အဆင်မပြေတာလည်းရှိဒီပတ်လောက်ကလုပ်ငန်းရှင်ပြီးရင်မပြီးသေးဘူးဘောပါမယ်ဆက်လုပ်ရမယ်တတ်ကုန်မယ်ပြီးရင် CI ဆိုတဲ့ယာယီပတ်စုလောက်အောင်အဲ့မှာပြောလို့ဆိုအားလုံးကအဆန်းနဲ့ဆုံးဆိုရင်ပတ်2000ဝန်းကျင်လောက်ကုန်တယ်ပတ်1800နဲ့2000ဝန်းကျင်လောက်ကုန်တယ်အဲ့ဒီအကုန်ကြောက်ထက်ရောက်လာကြတဲ့မြန်မာတွေဘလို့မှမတက်နိုင်တဲ့အနေထားပေါ့
တရားမဝင်လမ်းကြောင်းကနေဝင်ရောက်လာသူတွေဟာစစ်တပ်ကအာဏာသိမ်းပြီး3နှစ်အတွင်းမှာပုံများလာနေတာကြောင့်အခုလိုမျိုးအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေနေဆက်မှာကလုပ်ငန်းခွင်တွေမှာပါဖြစ်နေတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူဦးရဲမင်းကလည်းပြောပါတယ
်တရားမဝင်လမ်းတွေကဝင်ရောက်လာတဲ့ခါမှာဒီကနေ့အစီအစဉ်ဖြစ်ခဲ့တဲ့စိုက်ပျိုးလိုက်ဖမ်းဆီးခံရတာပေါ့ခါးကြီးတွေမှာဖမ်းပြီးတာတောထဲမှာဖမ်းပြီးတာတော့ဘာလို့မှဖမ်းပြီးတာအကြီးမြေဇာကမီဒီယိုထိုင်းနိုင်ငံကိုဖျက်ဝင်နေလမ်းကြောင်းတွေပါ။စီတာဆက်စီဖြစ်တော့ကျွန်တော်တို့အစုလိုက်ပုံနဲ့ဖမ်းဆီးခံရမှုတွေကတစ်ပိုက်ဖြစ်လာတာပေါ့
။အခုဖမ်းဆီးမှုမှာတော့တရားမဝင်မြန်မာအလုပ်သမားတွေသာမကသူတို့ကိုအလုပ်ခိုင်းစေတဲ့လုပ်ငန်းရှင်ကိုပါအရေးယူတာတွေဆက်လုပ်သွားမယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ထိုင်းလူသမားဝင်ကြီးဌာနလက်အောက်ခံ DOE ရဲ့2023ခုနှစ်ဇူလိုင်လကုန်တည်ကောက်ခံထားတဲ့စည်ရင်းစရားတွေအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်လှုပ်လှုပ်ကြိုင်နေကြတဲ့တရားဝင်ရွှေပြောင်းလို့သမားကစုစုပေါင်း2,800,000နီးပါးရှိပြီးဒီထဲမှာမြန်မာ1,000,000ခွဲကျော်ရှိနေပါတယ်။အခုလိုမျိုးတရားဝင်အထောက်ထားလုပ်တဲ့သူတွေရဲ့စာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာတွေကြောင့်အထောက်ထားမဲ့မြန်မာတွေဟာတရားဝင်စည်ရင်းတဲ့2ဆလောက်ပိုများနေတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။